လွန်ခဲ့တဲ့ဇန်နဝါရီလ2022ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားသေးခဲ့ရသလိုနေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ဌာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ
အိုင်ဒီပီပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2019ခုနှစ်အတွင်းမှာပြည်ပခါတွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာ300,000ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပိုးပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့
5ဦးမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကားလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်အမကျွန်တော်ကအကကမပေါ်လာရကကျော်စမကြီးပင်ရီဒါရကကျော်နဘီရကန်ပလုံးမှာကိုဘေတဲလေမိရတန်လက်စနစ်ကိုမိသားစုတွေအဓိကမကျွန်တော်ကအစီအစတော့ကျွန်တော်ကိုလုပ်ပြီးလူရမှာ